ဒီနေ့နိုဝင်ဘာ29ရက်နေ့မနက်4နာရီကျော်မှာဘန်ကောက်မြို့နီးစမုတ်စခွန် KI နဒီမြို့နယ်ကဖလန်ဆောင်လမ်းမကြီးပေါ်မှာစောင့်နေတဲ့မိုးပြန်လမ်းမကြီးကွန်ကရစ်တိုင်ပြိုချလို့တရားဆောက်လို့ရေအလို့သမား6ဦးသေဆုံးပြီး10ဦးကျော်အထိဒဏ်ရာရခဲ့ပါတယ်။သေဆုံးသူတွေထဲမြန်မာ4ဦးပါတယ်လို့စမုတ်စခွန်အုပ်ချုပ်ရေးမှူးကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့နယ်ကီလို30ကျော်กว่าဝေးတဲ့စမော့စခွန်းခရိုင်နတ်တီမြို့နယ်အတွင်းကဖလန်းဆောင်လမ်းမကြီးပေါ်ဆောက်လုပ်နေတဲ့မိုးပြန်လမ်းမကြီးကွန်ကရစ်တိုင်ပြိုကျခဲ့တာကြောင့်တရားဆောက်လုပ်ရေးမှာအလုပ်လုပ်ကင်နေတဲ့မြန်မာတွေအပါအဝင်အလုပ်သမား6ဦးသေဆုံးခဲ့ပါတယ်။မိုးပြန်တရားကြီးပြိုကျခဲ့တာကြောင့်မြန်မာတွေအပါအဝင်လူ10ဦးကျော်ဒဏ်ရာရပြင်းထန်စွာရခဲ့တယ်ဆိုပြီးစမော့စခွန်းခရိုင်အုပ်ချုပ်ရေးအဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။စမော့စခွန်းခရိုင်အုပ်ချုပ်ရေးမှူးနိုင်နာရစ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။သူပြောသွားတာကတော့မြို့နယ်အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတွေရဲဝင်တန်းနဲ့စောက်လုပ်ရေးကအရေးပါတဲ့ဝန်ထမ်းတွေဟာအခုဖြစ်ရတဲ့ပတ်သက်ပြီးအရေးပေါ်စုံစမ်းစစ်ဆေးနေကြပါပြီ။ပြီးရင်တော့တရားဝင်သတင်းထုတ်ပြန်သွားမှာပါ။လက်ရှိမှာတော့အခုလိုမျိုးဆက်မဖြစ်အောင်ကာကွယ်တဲ့အနေနဲ့အ мян လန်းကိုယာယီပိတ်ပြီးတခြားလမ်းကြောင်းကနေသွားခွင့်ပေးထားပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။မနေ့၄နိုင်ကျော်အချိန်မိုးပြန်လန်းတရားကစောက်လက်ဆကွန်ကရစ်တိုင်ပြိုကျတဲ့အချိန်မှာညဆိုင်အလုပ်လုပ်နေတဲ့စောက်လုပ်ရေးအလုပ်သမား39ဦးလုကင်နေကြတဲ့အချိန်လည်းဖြစ်ပါတယ်။ကွန်ကရစ်ဘီးလက်မြေပေါင်နဲ့တန်ညန်းတွေအောက်မှာပိတ်မိပြီးတေဆုံးသူစရင်ကိုထုတ်ပြန်သွားရမှာတော့ထိုင်းနှစ်ဦးနဲ့အတူမြန်မာနိုင်ငံသားချစ်ကိုကိုဖြိုးကိုကိုအောင်သိန်းထေအေယာဆိုသူ၄ဦးပါဝင်ပါတယ်။ဒဏ်ရာရသူ10ဦးရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ဒဏ်ရာရသူတွေကိုတော့စမော့စခွန်းခရိုင်စေယုံကြီးကအရေးပေါ်လူနာဆောင်မှာပို့ပြီးတော့ကုသပေးနေရတယ်လို့လည်းဆိုပါတယ်စမော့စခွန်းခရိုင်အုပ်ချုပ်ရေးမှူးကကနဦးမှာပဲတေဆုံးသွားသူအလုံးကိုတဦးကိုဘန့်ငွေ 8,600 စီရောကြီးပေးမှာဖြစ်ကြောင်းနဲ့ဒဏ်ရာရသူများပြန်လည်ကောင်းမွန်လာတဲ့အထိပြုစုစောင့်ရှောက်သွားမယ်လို့လည်းပြောပါတယ်စောက်လို့ရေးလို့ရင်းနဲ့မိုးပြန်လမ်းမကြီးပြိုကျပြီးတေဆုံးထံရရခဲ့တာဟာအခုတချိန်ဟာပထမဆုံးအချိန်မဟုတ်ပဲဖလန်းဆောင်မိုးပြန်လမ်းမကြီးစောက်လို့နေတဲ့9နှစ်တာကာလအတွင်းမှာအခုလိုမျိုးဖြစ်ရတဲ့ကြောင့်တေဆုံးသူ130လောက်ရှိခဲ့ပြီးဒဏ်ရာရသူ1300ကျော်လောက်ရှိခဲ့ပြီဖြစ်ပါတယ်ဖြစ်ရတိုင်းမှာလည်းမြန်မာနိုင်ငံသားအလို့သမားတွေထိခိုက်ဒဏ်ရာရတာတေဆုံးတာတွေလည်းရှိခဲ့ပါတယ်ရှင်